မလေးရှားနိုင်ငံအနောက်ပိုင်းကပါလစ်ပြည်နယ်မှာ2015ခုနှစ်တုန်းကအလောင်းအများပြားမြှုပ်နှံထားတဲ့နေရာနဲ့လူကုန်ကူးမှုလုပ်တဲ့ခြေရလက်ရာတွေတွေ့ကြတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးအစိုးရက ASEAN တဝန်စုံစမ်းရေးကော်မရှင်ကို March 5ရက်အင်္ဂါနေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။တွေ့ရှိခဲ့တဲ့အလောင်းတွေဟာမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်မယ်လို့ယုံကြည်ကြပါတယ်။မလေးဆိုအပ်တဲ့ဖွဲ့ကဒီမှုအတွက်အမှန်တရားကိုဖော်ထုတ်ပြီးကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့တန်လိမ့်ထံချထားကြောင်းမလေးရှားပြည်ရဲ့ဝန်ကြီးမဟူတင်ဂျာစင်းကပြောကြားလိုက်ပြီးကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်ခုနှစ်ဦးကိုခန့်အပ်လွှာတွေပေးရခဲ့ပါတယ်။အတွေ့အကြုံရင့်ကျက်ပြီးနားလည်တက်ကြွတဲ့တိုက်ခါရှိတဲ့လူတွေကိုအဖွဲ့ဝင်ဖြစ်ခန့်အပ်ပြီးဒီမှုအတွက်မလေးဆိုအပ်ကဘလောက်လေးထားတယ်ဆိုတာသိစေတယ်လို့အဖြစ်မှန်ကိုသိရမယ်လို့မျှော်လင့်ထားပြီးနောက်ထာမျိုးထပ်မဖြစ်စေဖို့လုပ်ရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။2015ကပါလစ်ပြည်နယ်မှာမလေးနဲ့ထိုင်းနယ်ဆက်ဝမ်ကန်လိုင်းအရက်ကတောတောင်ထူထပ်တဲ့နေရာမှာမြုပ်နှံထားတဲ့အလောင်းတရားကျော်တွေ့ခဲ့ရတယ်လို့ထိမ့်သိမ့်တဲ့စခန်းတွေကိုပါတွေ့ရခဲ့တာပါ။